မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်နဲ့ကဲရရှိနေတဲ့မကွေးနယ်စကိုင်းတိုင်းနယ်မှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေရုံရုံလာနေတဲ့ကြောင့်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်160ကျော်နဲ့ခရီးရန်ဖျားကျောင်းနှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံး UNOCHA ကဗုဒ္ဓနေ့မှာသတင်းထုတ်ပြန်ခဲ့တာပါ။တခြားမြို့နယ်တွေမှာလည်းအဝလာကလေးကပျက်စီးဆုံးရှုံးမှုတွေကြုံနေရပြီးလက်နက်ကန်ပြစ်ခတ်တွေကိုစိုးရိမ်မှုကြောင့်မြို့ကန်အများစုကတော့စက်တင်ဘာလနောက်ပိုင်းကလေးကဘေးလွတ်ရာတိတ်ဆောင်နေရတဲ့အကြောင်းလဲပြောဆိုထားပါတယ်။မီလာကစလက်နက်ကန်ပြစ်ခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာအမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်း 38,000 လောက်အိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးအိန္ဒိယနိုင်ငံနဲ့နေဆက်အနီးထန်တလန်မြို့နယ်မှာခိုးလုံနေသူ 10,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 တင်မင်းရှိနေတဲ့အကြောင်းလဲဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုနေဆက်ဖြတ်ကျော်တိုက်ရှောင်သွားသူပေါင်း1,000လောက်ရှိပါတယ်။ပြည်ခတ်တွေကြောင့်အရေးပေါ်ကူညီလိုအပ်သူတွေကိုကူညီထောက်ပံ့တဲ့လုပ်ငန်းတွေမှာလည်းလုံခြုံရေးအခြေအနေတွေကြောင့်အကန့်အသတ်တွေရှိနေတာပါ။စက်တင်ဘာလလယ်ကလေးကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပါအဝင်အကန့်အသတ်တွေကြောင့်နေရက်စုခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။